ကျမကစုမော်ပါရှင်လူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့နိုင်ငံတကာတရားခုံရုံး ICJ မှာတရားရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ဒီကနေ့မေလ23ရက်နေ့မှာပထမဆုံးတင်သွင်းရမယ့်ဈာပြတ်အစီအမံဆိုင်ရာ၄လပြည့်အစီရင်ခံစာအပေါ်တုံးသက်ချက်အမြင်တွေပြောပြပေးကြပါရစေ။ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဆိုထားပြီးတော့ provisional measure ဈာပြတ်လုပ်ဆောင်ချက်6ချက်ချမှတ်ပေးဖို့တင်ပြခဲ့ပါတယ်။အဲ့ဒီနောက်မှာတော့ January လ23ရက်နေ့မှာ ICJ ကနေ6ချက်ထဲက4ချက်ကိုမြမအစိုးရလိုက်နာဆောင်ရွက်ဖို့ချမှတ်ခဲ့ပြီးမြမအစိုးရရဲ့ဆောင်ရွက်ချက်တွေကို4လအတွင်းပြန်ပြီးအစီရင်ခံဖို့တက်မှတ်ခဲ့တာကြောင့်ဒီကနေ့မေလ23ရက်နေ့ကတော့4လတင်တင်ပြည့်သွားတဲ့နေ့ဖြစ်ပါတယ်။ Rohingya ဆိုတဲ့အသုံးကိုလက်ခံမထားတဲ့မြမအစိုးရဘက်ကတော့မေလ23ရက်နေ့ကျရင်အစီရင်ခံစာကိုအချိန်မီတင်သွင်းသွားဖို့ပြင်ဆင်နေပါတယ်လို့နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့ဆက်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ် Ul Chan A က VOA မြန်မာပိုင်းကိုပြောဆိုထားပါတယ်။နိုင်ငံတကာတရားရုံးကိုပထမဆုံးတင်သွင်းမဲ့ဒီ၄လပြည့်အစီရင်ခံစာဟာတရားရင်ဆိုင်နေရာဆဲတရားခွင်အတွက်ရောနိုင်ငံတကာရဲ့ယုံကြည်မှုရဖို့အတွက်ပါစနစ်ကျပြီးခိုင်လုံဖို့အရေးကြီးပါတယ်လို့ဥပဒေထောက်ကူပြုအဖွဲ့ထူထောင်သူလူ့ခွင့်ရေးရှင်နေကြီးဦးအောင်ထူကသုံးသပ်ပါတယ်
။အစီရင်ခံစာထဲမှာကဟိုဘာလို့ပါမလဲဆိုတာကိုအဓိကကြည့်ရအောင်။အတိအချက်ကရိုဝင်ဂျာလီပေါ့လေ။သူတို့တက်ဖြတ်အနာကိုပြင်းထန်သွားပြီးပြောင်းလို့ပန်းရပျက်စီးအောင်လို့ခလေးမှုပွားမျိုးထန်တာမျိုးမလို့ဒါတွေမလို့ပါဘူးဆိုတဲ့အချက်ကိုတက်စီကံပြောဖို့တွေ့တယ်။ဒုတိယကအဲ့လိုဂျီနိုဆိုက်လို့ခေါ်တဲ့လူမျိုးတပ်ပြတ်မှုကိုကျူးလွန်တာ၊ရှုံ့ဆော်တာ၊ကိုယ်အောင်ကြံစည်ပုံပတ်သက်တာမျိုးမရှိဘူးဆိုတဲ့တက်စီပြောဖို့တွေ့တယ်။တတိယချက်က ICJ ရဲ့ကြားပြဆုံးဖြတ်ချက်မှာပါတဲ့အတိုင်းပဲတက်စီကံပစ္စည်းတွေကိုဘာမှဖောက်ဖြစ်တာမရှိဘူး။တက်စီကံပစ္စည်းတွေသူ့နေရာနေထားတွေအဲ့ဒါအင်းနေအလောင်းနေအဲ့တိုင်းရှိနေပါလေဆိုတဲ့တက်စီပြောဖို့တွေ့တယ်။အဲ့ဟာကိုတက်တည်ပြနေတယ်ဆိုရင်တော့ဖြစ်ရင်ဒီအစီရင်ခံစာဟာဒီလိုတရားအကျိုးရှိသွားနေတာပေါ့
ဒါပေမဲ့လည်းဒီအစီရင်ခံစာကနေတကယ်တမ်းအကျိုးရှိလာလိမ့်မယ်လို့တော့ဥအောင်ထူကမယူဆပါဘူး
သူတို့လက်တွေ့အခြေအနေကဒီလိုလုပ်နိုင်တဲ့အခြေအနေမရှိဘူးတော့တွေ့ရတယ်နိုင်ငံတော်ဥပဒေကကြည့်မယ်ဆိုရင်ဥပဒေနိုင်ငံတော်အဆင့်ဖြစ်သွားပြီလေအဲ့ဒါဒီဟိုအင်းတင်ကိစ္စမှာလူအောက်ခြေရဲပေါ့အောက်တဆူမှုလောက်ပါလောက်ကိုရေးယူယူနေမရဘူးသူကအမိန်ပေးရတယ်ဒီကိစ္စဒါကြီးတစ်ခုလုံးကိုကျူးလွန်မှုအမိန်ကဘယ်ရလာတာလဲအဲ့တော့အမိန့်စီးဆင်းလာတဲ့အမိန့်ပေးပိုင်ခွင့်ရှိတဲ့အဆင့်အမြင့်ဆုံးတက်မတော်ထိတန်းရာရှိကြီးတွေကရေးဥပြရမယ်။အဲ့တော့စစ်တပ်ကသုံးဆောင်ရခြင်းနဲ့ဆိုရင်ဒါမျိုးလုပ်ပြရမှာပေါ့ဒီတလားမဲ့ရှိတယ်
။ပထမဆုံးတင်သွင်းမဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံအတွင်းလူ့ခွင့်ရေးချိုးဖောက်မှုအခြေအနေတကယ်မြေပြင်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအစိုးရအနေနဲ့နိုင်ငံတကာကိုချပြဖို့လိုတယ်လို့မြန်မာလူ့ခွင့်ရေးလှုပ်ရှားသူညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။ပထမဦးဆုံးတင်ရတဲ့အစီရင်ခံစာဖြစ်တဲ့အတွက်ကြောင့်မလို့လက်ရှိဖြစ်နေတဲ့မြေပြင်အခြေအနေတွေကိုဘယ်လိုသုံးသပ်လဲ?အစိုးရအနေနဲ့ဘာတွေကိုတတ်နိုင်ပြီးစူးစမ်းပြီးလှုပ်ဆောင်နေလဲ?အဲ့ဒီလှုပ်ဆောင်တဲ့အခြေအနေမျိုးမှာဘာတွေစိန်ခေါ်မှုရှိနေလဲဆိုတဲ့အချက်ကိုတော့တင်ပြတင်တယ်လို့ထင်ပါတယ်။တစ်စင်းမီတစ်စင်းအစိုးရဘက်ကနေတောင်းဆိုထားတဲ့အချက်တွေကိုဟိုလေးစားသောအချင်းဘာတွေလှုပ်ဆောင်လဲဆိုတာတင်ပြမှာဖြစ်တယ်။ကျွန်တော်တို့အဓိကသတိထားဖို့အခြေကိစ္စတစ်ခုကတော့မဖြစ်ပါဘူးမလုပ်ပါဘူးဆိုတဲ့ခေတ်ဆက်ဆက်ကညှင်းဆုံမဲ့ပုံစံမျိုးမဟုတ်ဘဲနဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုဖြစ်နိုင်သောလက်တွေ့ဆက်ဆံခြင်းလှုပ်ဆောင်နိုင်သောအချက်တွေကိုနိုင်ငံတကာကဆွဆွဲနေသလိုလူမျိုးတုံးတက်ဖြတ်မှုတွေနောက်ကလူခွင့်ချိုးဖောက်မှုအထူးဖြင့်စစ်ပွဲဆိုင်ရာရာဇဝတ်မှုတွေကိုလက်မခံပါဘူးတက်နိုင်ပြီးလှုပ်ဆောင်နေရဆိုတဲ့အမြင်ကိုစတင်ရရှိနိုင်မှာဖြစ်ပါတယ်
ဒီကနေ့တင်သွင်းမဲ့အစီရင်ခံစာနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတော့တရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး။မြန်မာနိုင်ငံအတွက်ရောမြန်မာပြည်သူတွေအတွက်ပါအရေးကြီးတဲ့ဒီနိုင်ငံတကာတရားခုံရုံးကိုတင်သွင်းမဲ့ပထမဆုံးအစီရင်ခံစာအပေါ်မှာတော့ပွင့်လင်းမြင်သာမှုရှိစွာနဲ့ပြည်သူလူထုကိုချပြတဲ့နဲ့လို့လူခွေလှုပ်ရှားသူဦးအောင်မျိုးမင်းကအကြံပြုပါတယ်
။တကယ်တိုင်းပြည်မှာရှိတဲ့လူခွေချုပ်ဖောက်မှုတွေနဲ့တရားမှုတွေကိုမှတ်ချောက်တင်အောင်အစိုးရကပြတ်နိုင်သောသို့မဟုတ်ဝန်ခံနိုင်သောအရာဖြစ်တယ်။ဒါကြောင့်မို့ပြည်သူလူထုလည်းသိရှိသင့်တယ်ဆိုတာအစိုးရအနေနဲ့သဘောပေါက်ဖို့လိုအပ်ပါတယ်
။ရှင်းနေကြီးဦးအောင်ထူကလည်းဒီအစီရင်ခံစာပါအချက်တွေကိုပွင့်လင်းမြင်သာစွာချပြဖို့လိုတယ်ဆိုတာသဘောတူပါတယ်
။တရားစွဲလိုက်တဲ့အချိန်ကျတော့မှဒါကနိုင်ငံတော်ကိစ္စဖြစ်သွားပြီ။ဘာကြောင့်လဲနိုင်ငံတော်တရားစွဲလို့ဖြစ်တယ်။လူထုကနိုင်ငံတော်ဘက်ကရပ်ပါလို့ပြောတယ်။အဲ့တော့အခုအစီရင်ခံစာသူ့ပြန်တဲ့ကိစ္စမှာလည်းပဲလူထုကိုတိုင်ပင်တင်တာပေါ့။အဲဒီကိစ္စတော့ပြင်ဘယ်လိုတင်ပြတင်လဲလူထုအကြံပေးချက်တွေယူတင်တာပေါ့။
ICJ ကနေချမှတ်ထားတဲ့ဈာပြတ်အစီအမံတွေဖြစ်တဲ့လူမျိုးတုံးတက်ပြတ်မှုထပ်မဖြစ်လာအောင်မြမအစိုးရဘက်ကရောစစ်တပ်ဘက်ကပါလိုက်နာဆောင်ရွက်မှုအားနည်းတယ်လို့ဥပဒေပညာရှင်တွေနဲ့လူခွေလှုပ်ရှားသူတွေကဝေဖန်ထောက်ပြနေကြတာဖြစ်ပါတယ်ရှင်